ထိုင်းနိုင်ငံဘန်ကောက်မြို့ကမြန်မာတန်ယုံအလုတ်သမားတန်အရာရှိဦးစန်းမောင်ဦးနဲ့ဒေသခံဝန်ထမ်းနှစ်ဦးတို့ကိုလုတ်ပိုင်ခွင့်အာဏာအလွဲသွင်းမှုနဲ့ပုံမှန်56အရာနိုဝင်ဘာလ6ရက်မှာစပြီးတော့အမှုဖွင့်လိုက်တဲ့အကြောင်းပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်အာဂရိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကပြောပါတယ်အလုတ်သမားအတန်အရာရှိတယောက်ရဲ့တာဝန်ဝတ္တရားနဲ့ဘလို့အာဂရိလိုက်စားမှုတွေကျူးလွန်ခဲ့တယ်လဲဆိုတာကိုထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှကသတင်းပေးပို့ထားပါတယ်ရှင်
ထိုင်းနိုင်ငံဘန်ကောက်မြို့မြန်မာတန်ယုံကအလုတ်သမားတန်အရာရှိဦးစန်းမောင်ဦးဟာအလုတ်ခေါ်စာတွေကိုခွင့်ပြုမိတ်အ мян လက်မှတ်ရေးထိုးခြင်းနဲ့ပတ်သက်လို့ကုမ္ပဏီ12ခုကနေထိုင်းဘတ်ငွေ 9,800 ကျော်ကိုတောင်းခံရယူခဲ့တာပြည်ပအလုတ်ကန်အေဂျင်စီကုမ္ပဏီများကအလုတ်သမားများအမိစီရင်များကျင်ပြရမှာအလုတ်သမားတဦးကိုထိုင်းဘတ်ငွေ100နှုန်းနဲ့ကုမ္ပဏီ16ခုကနေထိုင်းဘတ်ငွေ4သန်းနီးပါးကိုလက်ခံရယူခဲ့ကြောင်းတိုင်ကြားမှုတွေရှိခဲ့တာပါဒီနောက်မှာတော့အဂရီလိုက်စားတာကိုစစ်ဆေးတွေ့ရှိတာကြောင့်အခုလိုမျိုးအရေးယူဆောင်ရွက်ခဲ့ကြောင်းအဂရီလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ရဲ့ထုတ်ပြန်ချက်မှာပါရှိပါတယ်။အလုသမားတန်အရာရှိဦးစန်းမောင်ဦးတာဝန်ယူတဲ့ကာလမှာနှစ်နိုင်ငံသဘောတူစာချုပ် MOU နဲ့လာတဲ့အလုသမားတွေကြုံတွေ့ရတဲ့အခက်အခဲကိုအလုသမားရေးဆောင်ရွက်နေတဲ့ AAC မဟာမိတ်အဖွဲ့ကခေါင်းဆောင်ကိုရဲမင်းကအခုလိုပြောပြပါဗျာ
။တမန်ပေါ့နော်လူအလုခေါ်စာတွေကိုကျွန်တော်စစ်ဆေးမှုအားနည်းတဲ့အတွက်တချို့ဆိုတွားရောက်လုံးဝမတွားရောက်မစစ်ဆေးနိုင်တဲ့အားတွေရှိတယ်။ခေါ်လာတာနာရတကယ်တဖြည်းအလုတ်ကျတဖြည်းစက်ယုံကလက်ခံထားတာယူပါတရားအဲ့ဒီမှာလူ400လောက်ကအလုတ်မရှိကြုံနေနေရဖို့အပြီးတော့ကျွန်တော်တို့အစုလိုက်ကြုံလိုက်ပေါ့နော်လူ300 400မျိုးကိုကျွန်တော်တို့စံနေစီတွေတော့ပေးရပြီးတော့ဒုက္ခရောက်ပြီးတော့စားရမရှိတဲ့အထိဆွဲစားတွေကပြစ်ထားခဲ့တာမျိုးတွေလည်းကျွန်တော်တို့ဖြည့်ချင်းပေးခဲ့ရတယ်အဲ့တော့ကျွန်တော်တို့ဒီအလုတ်မတန်ရှိနေနေနဲ့အခုကိုပေါ့နော်ဒီအလုတ်ခေါ်စာတွေကိုကျွန်တော်တို့ထိတိယအောင်စစ်ဆေးမပေးတာမျိုးတွေရှိတယ
်မြန်မာကျပ်ငွေ8တန်းကနေ10သိန်းအထိကုမ္ပဏီတွေကိုပေးခဲ့ပြီးတရားဝင်လာခဲ့ပေမဲ့စာချုပ်ပါစီးမျဉ်းစည်းကမ်းတွေကိုချိုးဖောက်ခံရတဲ့အခါမှာတာဝန်ယူမှုမရှိတာတွေကိုကြုံရတယ်လို့လည်းအလုတ်သမားတို့ကအခုလိုပြောပြပါဗျ
။သူတို့ခေါ်တော့ကသွားရမယ်ဆိုတဲ့နေရာတနေရာပို့တကယ်ပို့တဲ့နေရာကတနေရာဖြစ်နေတယ်အဲ့လိုမျိုးမျိုးနယ်တွေလည်းလုံးဝမတူဘူးပေါ့။မလုခတ်ခဲ့တဲ့ကြုံလားဆိုတော့အလုတ်ကပုံမှန်မစင်းရတာတို့နောက်တော့လာစားတွေမမှန်တာတို့အဲ့လိုမျိုးတွေဖြစ်ကြတယ်ဖြစ်ကြတဲ့အခါကျတော့ကုမ္ပဏီကိုတောင်းကြတယ်ကုမ္ပဏီကတာဝန်ယူမှုမရှိဘူးလိုက်ဖြေခြင်းမပေးဘူးပေါ့။တန်ရုံလမ်းမြအကူညီတောင်းပါတယ်တောင်းတဲ့အခါကျတော့သူတို့ကအေးလာကူညီမယ်ပဲပြောတာပဲဒါပြီးကူညီခြင်းမရှိပါဘူးလုံးဝနောက်တခါဖုန်းနဲ့ပြန်ဆက်မလာဘူးဆောက်လို့ရေးဆိုလို့ချင်းရေကမိကလုံးဝမပေးရဘူးလို့ပြောထားတယ်ပို့ကြတော့ဆောက်လို့ရေးဖြစ်နေပြီရေကမိကတွေပေးရတယ်အခန်းကတွေပေးရတယ်အဲ့လိုမျိုးတွေကြုံရတယ်ပြီးတော့လုံးကလမ်းစာကိုလည်းစာချုပ်ချုပ်တော့300စိတ်နဲ့ချုပ်တယ်ပို့ရောက်တော့300ပဲပေးတယ်မိန်းကလေးဆို130ပဲပေးတယ်အဲ့လိုမျိုးတွေလည်းရှိပါတယ
်ထိုင်းနိုင်ငံမှာဖမ်းဆီးခံခဲ့ရတဲ့အလုသမားရေးဆောင်ရွက်သူကိုရဲမင်းကတော့မြန်မာတန်ရာရှိဦးစန်းမောင်ဦးတာဝန်ယူနေတဲ့ကာလမှာထိုင်းလဝကကိုတန်ရုံတစ်စိတ်တုံးထုပြီးလက်မှတ်ထိုးတိုင်ကြားခဲ့တာကြောင့်ထောင်ထဲမှာ6လနီးပါးနေခဲ့ရကြောင်းပြောပြခဲ့ပါတယ်
။ဒီပုံကိုဆိုရင်ကျွန်တော်ထိုင်းလဝကကိုဖမ်းခိုင်းမှုတစ်ခုပေါ့နော်တန်ရုံတစ်စိတ်တုံးကိုလွဲသုံးလာလုပ်ပြီးတော့သူကလက်မှတ်ထိုးပြီးတော့ကျွန်တော်ဖမ်းခိုင်းခဲ့တယ်ကျွန်တော်လိုမျိုးဒီလက်မှတ်ရေးလှုပ်ရှားနေတယ်လို့အဓိကကျွန်တော်တို့ MOU တွေကိုလည်းကျွန်တော်ဟိုဖေးအားဖွင့်ပြီးတော့ကုညီဆောင်ချောက်ကျွေးမွေးပြီးတော့ဒီစာချုပ်ပါစီကနေချိုးပေါက်ခံရတဲ့ MOU တွေကိုကျွန်တော်အမှန်တရားတိုင်ဆောင်ရွက်နေတဲ့လူပြောက်ကိုလူသမားတန်ရှင်ဦးချမ်းမောင်ဦးကဘလက်လစ်ဆိုပြီးအောင်ရေးထားတာအဲကျွန်တော်တို့ပြည်ကတော့ဘလက်လစ်ဆိုတဲ့ဟာကဥမာဟိုလူတက်ဝန်ရမ်းပြေးလို့မျိုးဓမြမှုလို့မျိုးနိုင်ငံတော်ပုံကံမှုလို့မျိုးအဲစသည်ဖြင့်အဲသိန်းပေါင်း9000အထက်လိမ်လည်တဲ့ဟာမျိုးဒါမျိုးတွေကိုဒါဘလက်လစ်ပေးတာပေါ့ဟုတ်ကဲ့ကျွန်တော်မအားလို့အမှုခင်းမျိုးတွေလည်းမရှိဘဲနဲ့စက်ကြည့်ကိုထောင်ထဲထည့်လိုက်တယ်ပေါ့နော်
ထိုင်းနိုင်ငံမြန်မာတန်ယုံကအလုသမားတန်အရာရှိဦးစန်းမောင်ဦးနဲ့အတူလက်စားမှုတွေမှာပူးပေါင်းအကူအညီပေးခဲ့တဲ့ဒေသခံဝန်ထမ်းဦးတန်းထိုက်စိုးခေါ်ကိုစိုးနဲ့ဦးစောပြည့်ငိမ့်ခေါ်စောချက်တို့ကိုလည်းအမှုဖွင့်ခဲ့တာပါရန်ကုန်တိုင်းအရှိပိုင်းခရိုင်ဒဂုံမြို့တင်မြောက်ပိုင်းမြို့မရဲစခန်းမှာတော့နိုဝင်ဘာလ6ရက်နေ့ကပထမသတင်းပေးတိုင်ကြားချက်နဲ့ဖွင့်ခဲ့ပြီးတရားစွဲဆိုအရေးယူနိုင်ရေးဆောင်ရွက်ခဲ့ကြောင်းအဂရိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကထုတ်ပြန်ခဲ့ပါတယ်ရှင်